TNL ခေါ်တအောင်ပလောင်တပ်ဖွဲ့ကသူတို့ဒေသအတွင်းကဌာနဆိုင်ရာဝန်ထမ်းတွေကို6လအတွင်း CDM လုပ်ဖို့နဲ့လိုက်နာမှုမရှိရင်အရေးယူသွားမယ်လို့သတိပေးလိုက်ပါတယ်။တအောင်ပလောင်ဒေသမှာ CDM လုပ်သူတွေကိုစစ်တပ်ကအရေးယူတာရှိတယ်လို့မလုပ်သူတွေကို TNL ကအရေးယူမယ်အချိန်လေးရှိတာကြောင့်သူတို့ဘဝဟာလုံခြုံမှုမရှိဘဲဖြစ်နေကြောင်းဒေသခံဝန်ထမ်းတူကတော့ပြောပါတယ်။ဒီသတင်းကိုကိုစံကျော်ပြောပြပေးပါဦးခင်ဗျာ။
TNLA ခေါ်တအောင်ပလောင်တပ်ဖွဲ့ကဌာနဆိုင်ရာဝန်ထမ်းတွေကို CDN လုပ်ဖို့အရင်ကစာပို့တိုက်တွန်းတာဟောပြောတာတွေရှိခဲ့ပေမဲ့ဒီတစ်ချိန်မှာတော့ကြီးညာချက်ထုတ်ပြန်ပြီးမလိုက်နိုင်အရေးယူမှာဖြစ်ကြောင်းသတိပေးလိုက်တာပါဒီလိုသတိပေးတိုက်တွန်းလိုက်တာနဲ့ပတ်သက်ပြီး TNLA ရဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတားအိုက်ကျော်ကပြည်ဝေးကိုခုလိုပြောပါတယ
်ဒါကတော့ကျွန်တော်ဒီအောက်ခြေဌာနကနေကျွန်တော်ဒီအောက်ခြေကိုသူကညှာစာဖြစ်ပါတယ်အဓိကတော့ဒီ CDM ကိစ္စပေါ့နော်အဓိကကိုရတာအခုနေ့ပြည့်တွင်းမနော်နန်းစီရဲ့ဝန်ထမ်းတွေပေါ့ CDM မဝင်သေးတဲ့ဟာကိုဒီအတိပြီးတော့ဖြစ်တာပေါ့6လအတွင်းဒီ August အထိပေါ့
ထုတ်ပြန်တဲ့စာမှာ August လအထိ CDM မလုပ်ဘူးဆိုရင်တောင်းပလောင်ဒေတာကထွက်ခွာဖို့နဲ့မလိုက်နိုင်ရင်အရေးယူသွားဖို့ပါဝင်ပါတယ်ဘလို့အရေးယူမယ်ဆိုတာကိုတော့ဖော်ပြထားတာမရှိပါဘူး TNL ကအဓိကတိုက်တွန်းထားတဲ့နေနေတွေမှာပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာကနတ်စံနဲ့မန်တုံမြို့နယ်တွေပါဝင်တယ်လို့သူတို့လှုပ်ရှားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကပီဘောကြောင်မဲလာရှိုတိမ့်ဒီကွတ်ခိုင်မူဆန်နဲ့နန်းခမ်းမြို့နယ်တွေပါဝင်ကြောင်းပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတားအိုက်ကျော်ကပြောပါတယ်။နတ်စံဒေတာကန်ဝန်ထမ်းတူကတော့ TNL ရဲ့တိုက်တွန်းချက်ပေါ်သူ့ရဲ့အမြင်ကိုခုလိုပြောပါတယ
်။ကျွန်တော်တို့ဒီတော်လန်ရေးဒီသားလေးယူဆတဲ့ပြင်တော်လန်ရေးကာလလေးကျွန်တော်တို့ယူဆတဲ့အတွက်ကြောင့်ဒီလိုမျိုးပြုလုပ်တဲ့ပုံမှာတော့ကျွန်တော်တို့အမြင်နဲ့တော့ဟိုလက်ခံပါတယ်အဲ့ဒီမဲ့ချူချူအရာတွေကဦးတယောက်ပေါ်မှာတော့ PR တက်ရောက်သွားတာပေါ့နော်။ပြန်ပြီးတော့ကြည့်မယ်ဆိုရင်တော့ဒီလိုမျိုးပြန်သူသွန်းနိုင်မှာအရွေတစ်ခုဟာရှိပူရောက်မယ်လို့တော့ယူဆလို့ပေါ့နော်
။လောလောဆယ်တော့သူတို့ဒေတာမှာနန်းစီဒီယံပဲဖြစ်ဖြစ်စီဒီယံပဲဖြစ်ဖြစ်နှစ်ဖက်လုံးမှာလုံခြုံမှုတော့မရှိကြောင်းလည်းဆက်ပြောပါတယ
်။ဒီလုံခြုံမှုကတော့စီဒီယံပဲဖြစ်ဖြစ်နန်းစီဒီယံပဲဖြစ်ဖြစ်ပေါ့နော်။ဒီလုံနှစ်ဖက်ကတော့ဒီစိတ်ပိုင်းဆိုင်ရာအရာတို့လည်းကောင်ရုပ်ပိုင်းဆိုင်ရာအရာတို့လည်းကောင်လုံခြုံမယ်လို့တော့မရှိကြဘူးပေါ့နော်။ဒီနန်းစီဒီအမ်ဖြစ်နေတဲ့လူတွေကလည်းဒေတာမှာဖူးမှုနေတဲ့အဖွဲ့အစည်းအသီးသီးတွေရှိကြတာပေါ့နော်။အဲ့ဒီဟာတော့ဒါဒီနန်းစီဒီအမ်တွေအတွက်ကဒါ PR တခုတည်းရခံစားရကြမှာပေါ့။ PDM သမားတွေကျတော့လည်းဒီကစားစားဘက်ကပေးလာမယ် IPR တို့သူမှလည်းရင်းဆိုင်နေရတာ။ဒီ CDM တွေစီနန်းစီဒီအမ်တွေစီကိုကြီးကိုကြီးစိတ်ကြည့်မှုမျိုးရှိကြတာ
။ TNL ကသူတို့ထုတ်ပြန်ချက်မှာအရေးယူမှာဖြစ်ကြောင်းဖော်ပြထားတယ်လို့စစ်ကောင်စီဘက်ကလည်းပြီးခဲ့တဲ့ဇန်နဝါရီလအတွင်းက CDM ဝန်ထမ်းတွေကိုတာဝန်ပြန်ထမ်းဆောင်ဖို့ PR ပေးထားတာတွေရှိခဲ့ပါတယ်။2022ခုနှစ်မတ်လအတွင်းမှာတော့နန်းစံမျိုးနယ်က CDM လုပ်သူပညာရေးဝန်ထမ်း900ကျော်ရှိရမှာ600နီးပါးကအလုပ်ပြန်ဝင်ခဲ့ကြောင်းအများစုဟာမိသားစုအခက်အခဲကြောင့်ဖြစ်ကြောင်းရွှေဖီမီသတင်းဌာနကဖော်ပြခဲ့ပါတယ်ခင်ဗျာ။